မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုနိုင်ငံအလုံးကရင်ဆိုင်ဖြေရှင်းကြဖို့နဲ့ဆိုးဝါးလွန်းတဲ့လုပ်ရက်တွေအတွက်နောက်ဆက်တွဲအကျိုးဆက်တွေခံစားရမယ်ဆိုတာကိုသိအောင်လူသိချင်းကြားလက်တွေ့ပြသကြဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတိုက်တွန်းလိုက်ပါတယ်
။ Not only must we secure our nations from the threat of terrorism, but we must also confront the threat
တိုင်းပြည်ကိုဂျမ်ပယ်ဝါရန်အန်ဒီယားကကာဝယ်ဖို့သာမကမြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုရင်ဆိုင်ဖို့လဲလိုအပ်တဲ့အကြောင်းပိုလန်သမ္မတနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။မြောက်ကိုရီးယားပေါ်ပြင်းထန်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားဖို့စဉ်းစားနေကြောင်းလဲပိုလန်နိုင်ငံမှာအလဲပက်ရောက်နေတဲ့သမ္မတထရန့်ကပြောဆိုသွားပြီးမယ်အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုမသွားပါဘူး။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ချင်းနီကယ်ဟဲလီကတော့မြောက်ကိုရီးယားရဲ့တိုက်ချင်းပစ်ပက်ထင်းတက်မစ်ဆိုင်းတုံးအန်ဒီယားကိုကာဝယ်ဖို့အမေရိကန်ပြည်ထောင်စုကစီရင်ရပြင်ဆင်ထားကြောင်းမနေ့တုန်းကပဲလွန်ကျွေးကောင်စီမှာပြောကြားခဲ့တာပါ။ဒါပေမဲ့လဲတန်တမန်ရေးစီဝါရေးရပြဿနာကိုဖြေရှင်းနိုင်မယ်ဆိုရင်တော့အကောင်းဆုံးဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။အမေရိကန်တွေရောမဟာမိတ်တွေအတွက်ပါကာဝယ်ဖို့အမေရိကန်ကပြင်ဆင်ထားကြောင်းလဲတန်မတ်ကြီးဟယ်လီကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကတော့မြောက်ကိုရီးယားနဲ့အိန္ဒိချင်းတောင်ကိုရီးယားမှာတပ်ဖွဲ့ဝင် 18,500 ချထားပြီးဂျပန်နိုင်ငံမှာတော့ 9,000 တာဝန်ပေးထားပါတယ်။အမေရိကန်အနေနဲ့လိုအပ်လာမယ်ဆိုရင်စစ်အင်အားကိုအသုံးပြုမှာဖြစ်ပေမဲ့လဲတက်နိုင်သမျှရှောင်လွှဲလိုကြောင်းလဲကုလသမဂ္ဂလူညွန်ရေးကောင်စီမှာတန်မတ်ကြီးဟယ်လီကပြောဆိုခဲ့တာပါ။မြောက်ကိုရီးယားကပထမဆုံးချိန်တိုက်ချင်းပစ်ပဋိဌာန်မစ်ဆိုင်းတုံးစမ်းသပ်ပြလုပ်လိုက်တဲ့အတွက်နိုင်ငံတကာတန်ဝန်ကြီးမှပြစ်တင်ဝေဖန်မှုတွေထပ်ပေါ်လာခဲ့တယ်လို့တန်တမန်ကြီးရဲ့ပြဿနာတွေလည်းပေါ်ပေါက်လာနေတာပါ။ကြံကျင်သူတွေကတော့မြောက်ကိုရီးယားကအင်ဂျင်နီမှာစမ်းသပ်လိုက်တဲ့မစ်ဆိုင်းတုံးဟာအမေရိကန်အပါအဝင်မြောက်အမေရိကထိရောက်နိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်။